ကိုကန့်ခေါင်းဆောင်ဥဖုံကြားရှင်ကွယ်လွန်သွားပေမဲ့ MMDAA လို့ခေါ်တဲ့ကိုကန့်တိုင်းရင်းသားလက်နက်ကိုင်အဖွဲ့မှာတော့မူဝါဒအပြောင်းလဲရှိမှာမဟုတ်ဘူးလို့ MMDAA ရဲ့ပြန်ကြားရေးအဖွဲ့ဝင်တဦးက VOA မြန်မာပိုင်းကိုပြောပါရယ်မြန်မာနိုင်ငံကတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေထဲမှာမြန်မာစစ်တပ်နဲ့ပထမဆုံးငြိမ်းချမ်းရေးသဘောတူညီမှုရခဲ့ပြီးတော့ကိုပိုင်အုပ်ချုပ်ခွင့်ရယူနိုင်ခဲ့တဲ့ကိုကန့်ခေါင်းဆောင်ရဲ့ဇာပနအခမ်းအနားကိုတော့နောက်လ3ရက်နေ့ကြာရင်မိုင်းလာမြို့မှာကျင်းပဖို့စီစဉ်နေပါရယ်ကိုကန့်ခေါင်းဆောင်ဥဖုံကြားရှင်ရဲ့ဇာပနသတင်းရန်ကုန်ကသတင်းပေးပို့ထားတာကိုဦးသိန်းထိုက်ဦးပြပြပေးပါရှင
်။ MNDAA ခေါ်မြန်မာမျိုးသားဒီမိုကရေစီမာမိတ်တက်မတော်ကိုတီထောင်သူအသက်64နှစ်အရွယ်ရှိဥဖုံကြားရှင်ဟာဗိုလ်ထုနေမင်းနှပိုင်းကကွယ်လွန်ခဲ့ပါတယ်။သူဦးဆောင်တဲ့ကိုကန့်အဖွဲ့ဟာလက်နက်ကင်တရင်သားအဖွဲ့တွေမှာမြန်မာစစ်တပ်နဲ့ပထမဆုံးငြင်းချမ်းရေးသဘောတူခဲ့ပြီးနာဝတာစေဆိုးရလက်ထက်ကရှမ်းပြည်ကိုပိုင်အုပ်ချုပ်ခွင့်ရအထုဒေသတစ်ဖြစ်လာအောင်ဆောင်ရွက်ခဲ့ပါတယ်။ဥပုံကြားရှင်ကွယ်လွန်သွားပြီမဲ့လဲ MNDAA ရဲ့နိုင်ငံရေးလမ်းစဉ်တွေမူဝါဒတွေပြောင်းလဲရှိမှာမဟုတ်ဘူးလို့ MNDAA ရဲ့ပြန်ကြားရေးအဖွဲ့ဝင်ကိုရန်ဖန်းက VOA ကိုပြောပါတယ
်ဒီမူဝါဒတို့ဒီ policy တော့အလုံးဝပြောင်းလဲရှိမှာမဟုတ်ဘူးပေါ့နော်ဒီငကူတိုင်းလဲဆက်သွားကြမယ်ဒါဆိုတော့ဥက္ကဋ္ဌဟောင်းကြီးကလည်းအနားယူရလဲကြာပြီလေနော်ကျွန်တော်လမ်းစဉ်တော့ကျွန်တော်မူဝါဒ policy တွေအလုံးဝဥစ္စာအလုံးဝပြောင်းလဲရှိမှာမဟုတ်ဘူးကြာတော့
တရုတ်မြန်မာနယ်စပ်ရေးလေလာသူဒေါက်တာလှကျော်စောကလည်းအလားတူပဲသုံးသပ်ပါတယ်
တော့ပြောင်းလဲစရာမရှိဘူးထင်တယ်ဘာဖြစ်လို့လဲဆိုတော့ဥက္ကဋ္ဌဖုံကြားဆင်းကအစတည်းကသူကဟိုဂုံတူးဆောင်နာရဲ့ကအနေနဲ့ပဲနေတာဖြစ်တာဘူးเนาะသူလဲကျမကြီးမကောင်းတော့သူဟို MNDA တို့ဘာလို့မှလုပ်ငန်းတွေဘာလို့ရမှာဟိုတော်တော်များများကိုခွဲမှားပြီလို့ထင်ရတာပဲ
ဥပုံကြားဆင်းကကိုကန့်တိုင်းရင်းသားတွေတိုးတက်ပြီးဆောင်ရွက်ပေးခဲ့တဲ့ခေါင်းဆောင်ကြီးတယောက်ဖြစ်တယ်လို့ကိုကန့်တိုင်းရင်းသားတွေကသတ်မှတ်ကြပေမဲ့လဲသူဟာမူရစေလည်းနဲ့မောင်ကူစားတဲ့ကိစ္စတွေနဲ့ဆွဆွဲသက်မှတ်ခံခဲ့ရတာတွေလည်းရှိပါတယ်။ဒေါက်တာလာကျော်စောကဥပုံကြားရှင်ရဲ့အားနည်းချက်အသာချက်တွေအပေါ်သူ့အမြင်ကိုခုလိုပြောပါတယ
်။ကိုကအမျိုးသားတွေဘက်ကကြည့်ရင်တော့ကိုကအမျိုးသားတွေပေါ်မှာသူကတာဝန်ယူစိတ်လည်းရှိတယ်၊ရင်းချစ်စိတ်လည်းရှိတယ်ပါတယ်ပေါ့ဗျာ။အဲ့လိုပြောလို့ရတာပေါ့နော်။ဒါပေမဲ့တစ်ခါတော့ရှိရင်လည်းသူကစီးပွားရေးလုပ်ငန်းတွေဘာတွေပြောကြတော့လဲ။ဘာလုပ်ငန်းပဲဖြစ်ဖြစ်ပေါ့နော်။ဟိုစီးပွားရေးရငွေစားလို့လွယ်ရဲလို့လောက်ပါပြီးတော့ဖြစ်တာနေနေပါလေအစောပိုင်းကတော့လုတ်ခဲ့ပါတယ်ဒါပေမဲ့နောက်ပိုင်းကျတော့လည်းဒီပါပြောက်ကြီးပါရေးလို့လည်းသူလုတ်ပါတယ်အဲ့တော့သူ့လူမျိုးတွေကကြည့်တော့ကိုကန့်လူမျိုးတွေပေါ့ပါအတော်ချစ်ချင်ပြီးတော့ကိုကန့်လူမျိုးတွေတိုးတက်ရတိုးကျကြောင်းပြုစုပြားလုတ်ခဲ့ပြီးတဲ့မျိုးချစ်ပုဂ္ဂိုလ်ကြီးပေါ့ဗျာအဲ့လိုကြည့်လို့လည်းရပါတယ
်ကိုကန့်ဖွဲ့ဇာမနာချင်းမကြီးကော်မတီထုတ်ပြန်ကြမှာတော့ဥပုံကြားရှင်ကွယ်လွန်သွားတဲ့အတွက်မြန်မာနိုင်ငံငြိမ်းချမ်းရေးကိုကန့်တိုင်းရင်းသားလွတ်မြောက်ရေးလုပ်ငန်းတွေအတွက်ကြည်မာတဲ့ဆုံးရှုံးမှုဖြစ်တယ်လို့ဖော်ပြထားပါတယ်။ဖေဖော်ဝါရီ16ရက်နေ့ကကွယ်လွန်သွားခဲ့တဲ့ဥပုံကြားရှင်အတွက်လောလောဆယ်ကိုကန့်ရိုးရာရကာရဝပြုစီစဉ်နေဆောင်ရွက်နေပြီးစာပနကိုတော့မတ်လ3ရက်နေ့မိုင်းလာမှာကျင်းပဖို့စီစဉ်နေတဲ့ကြောင်း MNDA ရဲ့ပြန်ကြားရေးဖွဲ့ဝင်ကိုရန်ဖန်းကပြောပါတယ
်။ဥက္ကဋ္ဌကြီးရဲ့ဆမနာအခမ်းအနားကိုတော့ဥသာနောက်လ3ရက်နေ့ဝင်ကျင်တော့ကျင်းပါကျင်းပနေတော့စီစဉ်ထားတာပေါ့နော်။နောက်လ3ရက်နေ့တကြိုမှာတော့အော်ဒါခုနရနေ့မှာတကြုံမယ်အာနေရာတော့မိုင်းလာပါပဲဒီနော်ဒီအတော်အတွင်းမှာတော့ကိုကန့်ရိုးရာအစီအစဉ်လေးနဲ့ဗာနေနေတော့ဟိုဒါအဲ့တုံးရနေ့ရှိတော့ကြာမယ်ပေါ့နော
်ဥပုံကြားရှင်ဟာကိုကန့်စော်ဘွားလက်ထက်မှာကလေးကကိုကန့်ကာဝေးရေးတက်ကူဦးဆောင်ခဲ့သူသူဖြစ်ပါတယ်1959ခုနှစ်မှာစော်ဘွားအာနာဆွန့်ခဲ့ပြီးတဲ့နောက်အစိုးရကိုဒေါ်လန်ခဲ့ပြီး1969-68လောက်မှာဗမာပြည်ကွန်မြူနစ်ပါတီရဲ့စီအုံးမှုအောက်ကိုကန့်ဒေသတံမှုဖြစ်လာခဲ့ပါတယ်1989ခုနှစ်မှာတော့ဗမာပြည်ကွန်မြူနစ်ပါတီကခွဲထွက်ပြီး MNDA ခေါ်မြန်မာမျိုးသားဒီမိုကရေစီမာမိတ်တပ်မတော်ကိုတည်ထောင်ခဲ့သလိုမြန်မာစစ်အစိုးရနဲ့လည်းငြိမ်းချမ်းရေးရယူခဲ့ပြီးရှမ်းပြည်မြောက်ပိုင်းထုတေသတစ်ခေါင်းဆောင်ဖြစ်လာခဲ့ပါတယ်။2009ခုနှစ်မှာနေကြားဆောင်တပ်ဖွဲ့စည်းရေးကိုငင်းဆန်ခဲ့ပြီးတဲ့နောက်စစ်အစိုးရနဲ့တိုက်ပွဲတွေဖြစ်ခဲ့ချိန်မှာဥပုံကြားရှင်ဟာကိုကန့်ဒေသကထွက်ခဲ့ပါတယ်။2015ခုနှစ်မှာကိုကန့်ဒေသကိုကိုကန့်အဖွဲ့ဘက်ကပြန်လည်ထိုးစစ်ဆင်တိုက်ခိုက်ခဲ့ပါတယ်။လက်ရှိအချိန်မှာ MNDA ကိုဥပုံကြားရှင်အသားဖုန်တာရှင်ကဥဆောင်နေပြီးမွန်ဂိုဖောင်းဆိုင်ဒေသတွေမှာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေသေးရှိနေကြောင်းပါခင်ဗျာ။